ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဥရောပသမဂ္ဂ EU ကနေဗြိတိန်နှုတ်ထွက်ရေးသတ်မှတ်ချက်တွေပေါ်ဗြိတိန်ပါလီမန်မှာသဘောတူဆုံးဖြတ်ချက်ရရေးအချိန်ပိုရဖို့ဒီနှုတ်ထွက်မဲ့ရက်ကိုနောက်တစ်ချိန်ထပ်ရွှေ့ပေးဖို့ EU ကိုတောင်းဆိုသွားမယ်လို့ဆိုလိုက်ပါတယ်အခုအချိန်ထိတော့ဝန်ကြီးချုပ်မေရဲ့ညှိနှိုင်းရေးမှုတွေအနေနဲ့ဥရောပသမဂ္ဂအကြာနှစ်နှစ်ကြာအောင်ညှိနှိုင်းခဲ့ရမှာသဘောတူညီချက်ရထားချက်ကိုဗြိတိန်လွှတ်တော်အမတ်တွေက၃ချိန်တိတိပဲချထားပြီးဖြစ်ပါတယ်ဝန်ကြီးချုပ်မေကဆုံးဖြတ်ချက်ပိုင်း50ကိုတက်တန်းတိုးဖို့လိုတဲ့ဒါကိုဖြစ်နိုင်သမျှအချိန်တိုက်ထပ်မယူပဲပြည်ထောင်လွှတ်တော်မှလည်းသဘောတူချက်ရနိုင်မဲ့အချိန်ကံမျိုးဖြစ်ဖို့လိုတဲ့အချိန်လဲမနှောင်းမဲ့အစီအစဉ်တကြလဲနှုတ်ထွက်တာမျိုးဖြစ်ရအောင်အခုလိုတက်တန်းတိုးရတာဖြစ်ကြောင်းရှင်းရှင်းလင်းလင်းဖြစ်ဖို့လိုတယ်လို့ဆိုခဲ့ပါတယ်။ဒါပြင်ဝန်ကြီးချုပ်မေကအဓိကတိုက်ခံလေဘာပါတီခေါင်းဆောင်ဂျာမီကိုဗန်နဲ့လည်းတွေ့ဆုံပြီးလွှတ်တော်အမတ်တွေဘက်ကသဘောတူနိုင်မဲ့ပြည်ထောင်နှုတ်ထွက်ရေးအစီအစဉ်မျိုးရဖို့ညှိနှိုင်းကျင်ပါတယ်လို့ဆက်ပြောခဲ့ပါတယ်။ပြည်ထောင်အနေနဲ့အရင်တုန်းကတော့မတ်လ29ရက်နေ့မှာ EU ကနေထွက်ဖို့စီစဉ်ထားခဲ့ပေမဲ့လွှတ်တော်ကထောက်ခံနိုင်မဲ့အဖြေကိုရှာဖို့အချိန်ပိုရာရေးအတွက်ဝန်ကြီးချုပ်မေဆွေရကို EU ဘက်ကအချိန်နည်းနည်းထပ်ပေးထားခဲ့ပြီးဖြစ်ပါတယ်။အခုလိုပြည်ထောင်နှုတ်ထွက်ရေးလုပ်ငန်းစဉ်ရှေ့ကောင်းကောင်းမတိုးနိုင်ပဲဖြစ်နေခဲ့ချိန်မှာလွှတ်တော်ဘက်ကလည်းသူ့တည်ထောင်လုပ်ငန်းစဉ်နဲ့ဆက်သွားဖို့အဆိုပြုထားခဲ့ပေမဲ့တနင်္လာနေ့မှာတော့ဒီအဆိုပြုတဲ့လမ်း၄ဆွဲလုံးကိုလွှတ်တော်အမတ်တွေကပယ်ချခဲ့ပါတယ်။အစီအဆိုတွေထဲမှာသဘောတူညီချက်ရဖို့အနည်းဆက်ဆုံးဖြစ်ခဲ့တာကတော့ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေထွက်ပြီးမဲ့ဥရောပကောက်ခွန်သမဂ္ဂနဲ့ဆက်နေဖို့အဆိုဖြစ်ပါတယ်ခင်ဗျာ